ကလုံးကထရင်ညီလာခံကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီးတော့ကမ္ဘာနိုင်ငံခေါင်းဆောင်တွေဟာလည်းဒီနေ့ညီလာခံကိုဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်။ညီလာခံအတွင်းကမ္ဘာခေါင်းဆောင်တွေဟာကိုဗစ် -19 ကပ်ရောဂါကူးစက်မှုကိုတိုက်ဖျက်ရေးအတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာကမ္ဘာတစ်ဝှမ်းမှာမညီမျှမှုတွေကိုပိုပြီးဖြစ်ပေါ်စေပြီးတော့ဆယ်စုနှစ်နဲ့ချီပြီးရလာခဲ့တဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုချိန်ချောင်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။ဒီပြဿနာကိုဗိုင်းရပ်စ်ကာကွယ်ဆေးတစ်ခုတည်းနဲ့တော့ဖြေရှင်းနိုင်မှာမဟုတ်ဘူးလို့တွင်မှုချုပ်ဂူတာရက်စ်ကသတိပေးပါတယ်။ထိုတွင်ညီလာခံအတွင်းမှာ COVID-19 ကပ်ရောဂါနဲ့ပတ်သက်တဲ့ရှုထောင့်မျိုးစုံကိုဆွေးနွေးဖို့အတွက်အစည်းအဝေး80လောက်ပေါင်းမှာဖြစ်ပြီးတော့ဒီထဲမှာစက်တင်ဘာ30ရက်နေ့ကျရင်ကျင်းပမယ့်ထိပ်သီးဆွေးနွေးပွဲလည်းပေါင်းမှာဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့ကုလသမဂ္ဂအတွင်းမှူးချုပ်နဲ့အတူကမ္ဘာ့ကျန်းမာရေးဘုရားချုပ် WHO နဲ့ Britain နဲ့တောင်အာဖရိကနိုင်ငံတွေကဥဆောင်ပြီးတော့ပူးတွဲကျင်းပသွားမှာဖြစ်ပါတယ်။ဒီမှာတော့အနာဂတ်မှာထွက်ပေါ်လာမယ့်ကာကွယ်ဆေးတွေကိုတသက်သက်သာနဲ့အားလုံးရရှိနိုင်ဖို့အပအဝင်ကမ္ဘာလုံးဆိုင်ရာကပ်ရောဂါကိုတုံ့ပြန်ဖို့အတွက်ပူးပေါင်းဆောင်ရွက်မှုတွေကိုအဓိကအလေးပေးဆွေးနွေးသွားကြမှာဖြစ်ပါတယ်ခင်ဗျာ။